ရခိုင်ပြည်နယ်မှာရခိုင်တိုင်းရင်းသားလက်နက်ကိုင်အေအေအဖွဲ့ထိန်းချုပ်မှုတိတ်မရှိတဲ့ပြည်နယ်တောင်ပိုင်းကကြောက်ဖြူတောင်ကုန်းနဲ့ရမ်းရဲမြို့နယ်တွေမှာ
ရခိုင်ပြည်နယ်မှာရခိုင်တိုင်းဒေသလက်နက်ကိုင်အေအဖွဲ့နဲ့စစ်တပ်တို့အကြားနှစ်ထောင်စကူခုနှစ်ကအပြစ်ခတ်ရက်စဲခဲ့ပြီးတဲ့နောက်အေအဖွဲ့ကအုပ်ချုပ်ရေးနဲ့တရားစီရင်ရေးပိုင်းတွေကိုအာရုံစိုက်လှုပ်ဆောင်နေပါတယ်။အေအင်အားကောင်းတဲ့နေရာတွေမှာတရားသူကြီးတွေရှေ့နေတွေဒေသခံရခိုင်ပြည်သူတွေပါဝင်တဲ့
ဒီကနေ့ဧပြီလ9ရက်နေ့ကကျင်းပတဲ့ ကျွန်တော်တို့ကိုတောက်လျှောက်စာရေးပြီးတော့ကန့်ကွက်နေတာတွေမြေဒီမှာလည်းမြန်မာစစ်တပ်အနေနဲ့အနောက်ဆက်ပေးနေတာတွေစက်တိုက်လုံးဆောင်နေပါတယ်။ဥပမာအခုကြောက်ဖြူရန်ပြေတောင်ကုန်းမြို့နယ်တွေဘက်မှာကျွန်တော်တို့တရားရုံးတွေကိုလာပြီးမြန်မာစစ်တပ်ကအင်အားသုံးပြီးတော့နောက်ဆက်နေတာတွေရှိတယ်။နောက်ပြီးတော့ကျွန်တော်တို့ရခိုင်ဒေသမှာလုပ်နေတဲ့ဒါဟဇာတာတီမွတ်စလင်တိုင်းဝိုင်းနဲ့ကျွန်တော်တို့ဂျ
ုရက်တွေကြောင့်အေအေနဲ့စစ်ကောင်စီအကြားအခု2022ခုနှစ်ထဲမှာပြင်းမာမှုတွေတိုးလာတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီဘက်ကဆက်ပြီးနှောက်ယှက်နေမယ်ဆိုရင်တော့ပြင်းမာမှုတွေကနေတိုက်ပွဲတွေဖြစ်လာနိုင်တယ်လို့လည်းအေအေအဖွဲ့ပြောခွင့်ရခိုင်တုခါကဒီနေ့သတင်းစာရှင်းလင်းပွဲမှာ VOE ကိုပြောသွားပါတယ
်မြန်မာစစ်တပ်နဲ့ကျွန်တော်တို့ UNA ဥဆောင်တဲ့ရပ်ပိုင်ပေစုအစိုးရကမှတဲမှမှုတစ်ခုလေးတော့ဒီလပိုင်းကြီးမှာမဲတက်လာတော့ပြီးပါတယ်
မြန်မာစစ်တပ်နဲ့ကျွန်တော်တို့ ULAAA ဦးဆောင်တဲ့ရခိုင်ပြည်သူ့အစိုးရကမှတင်းမာမှုတို့လည်းဒီလပိုင်းတွေမှာမြင့်တက်လာတာရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ကတော့မြင့်တက်လာတဲ့တင်းမာမှုတွေကိုဆော့ချပြီးတော့ထိတ်တဲ့ရင်ဆိုင်မှုတွေမဖြစ်အောင်ဂျားလူတွေကတစ်ဆင့်ကျွန်တော်တို့နဲ့တို့ကမှအပြန်အလှန်စကားပြောနေတာတွေရှိပါတယ်။သို့တော်လည်းမြန်မာစစ်တပ်ကအခုလိုဆက်ပြီးတော့လှုပ်လာမယ်ဆိုရင်တင်းမာမှုကနေတစ်ဆင့်ထိတ်တဲ့ရင်ဆိုင်မှုအထိရောက်မလာနိုင်ဘူးလို့တော့ပြောလို့မရပါဘူး။ဒါကြောင့်ဒီကိစ္စကိုမြန်မာစစ်တပ်ဖက်ကတတိထားလှုပ်ဆောင်ဖို့ပြောကြပါလေ
။အေအဖွဲ့ကဆောင်ရွက်နေတဲ့ ULA အုပ်ချုပ်ရေးနဲ့တရားစီရင်ရေးယုံတွေကိုစစ်ကောင်စီဘက်ကတရားဝင်အတိအမှတ်မပြုပေမဲ့ဒေသခံပြည်သူတွေကတော့ပြဿနာဖြစ်လာရင်အေအေကဖွင့်လှစ်ထားတဲ့ ULA တရားယုံတွေမှာပဲတွားရောက်ဖြည့်ရှင်းတိုင်ကြားနေကြတာများပါတယ်။တစ်ချိန်တည်းမှာပဲဒီတရားစီရင်ရေးလုပ်ငန်းတွေအပေါ်ရခိုင်ပြည်သူတွေကဝေဖန်မှုတွေလည်းရှိနေပါတယ်။လက်တလုံးမှာပဲရောင်းမျိုးနယ်ကဒေသခံတူ ULAAA ကဖမ်းဆီးစစ်ဆေးနေစဲမှာတေဆုံးသွားခဲ့ပါတယ် ULAAA ဘက်ကတော့တေဆုံးသွားသူကဖမ်းဆီးထားစဉ်မှာတေဆုံးတာမှန်ပေမဲ့တေဆုံးသူမှာစီးကျိုယောဂအခံကြောင့်တေဆုံးသွားတာဖြစ်တယ်လို့ပြောပါတယ်ဒီနေ့အွန်လိုင်းမှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်း NUG အမျိုးသားညီညွတ်ရေးအစိုးရပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့တွေနဲ့ AA တပ်ဖွဲ့ပူးပေါင်းဆောင်ရွက်ဖို့ရှိမရှိကိုလည်းသတင်းထုတ်တွေနေခဲ့ကြပါတယ်ဒါနဲ့ပတ်သက်လို့ခိုင်တုခါကအခုလိုတုံ့ပြန်ပါတယ
် NUG လက်နာတော့ကကျွန်တော်တို့တရားဝင်ပြည်သူတော်မိပါဆိုတဲ့နောက်ကကငွေဥဒေါ်လာလေးမှာအေအင်းနေနဲ့ပါဝင်ကိုဟင်းလာဆိုတော့လည်းဒီမျိုးပါတော့ကကျွန်တော်တို့
NUG နဲ့ကျွန်တော်တို့တရားဝင်ဆွေးနွေးထားတာမရှိပါဘူးအဲဒါကြောင့်ဘာတွေဆွေးနွေးထားရဲဆိုတာဆက်ပြောစရာမရှိပါဘူးငွေဥဒေါ်လာကြီးမှာပါဖို့ရှိလားဆိုတဲ့မိကွန်းကတော့အေးကိစ္စတွေပါနေတာကြောင့်ကျွန်တော်အနေနဲ့ဖြေဆိုဖို့အဆင်မပြေပါဘူးငွေဥဒေါ်လာကြီးစတဲ့နေကလေးကဒီနေ့ဒီကျွန်တော်တို့စီကိုဆက်သွယ်လာတဲ့နိုင်ငံလုံးက PDF အဖွဲ့ကြီးအတော်များများရှိပါတယ်။ဒါပေမဲ့လည်းတချို့ကဆက်သွယ်မဲ့လမ်းကြောင်းမသိတာတွေဥပမာဆက်သွယ်ရေးလမ်းကြောင်းပြောင်းပြီးတော့ဆက်သွယ်လာတာတွေလည်းရှိပါတယ်။ကျွန်တော်တို့အဖွဲ့ကြီးအပါအဝင်ကျွန်တော်တို့ညီတော်မမိတ်အဖွဲ့နဲ့ဆက်သွယ်ရထားတဲ့ PDF တွေကိုတရားစစ်စစ်ပြီးတော့သူတို့ရဲ့လှုပ်ဆောင်ချက်ခေါင်းဆောင်တွေရဲ့အရေးအသွေးစွမ်းဆောင်မှုတွေပေါ်မှာမူတည်ပြီးတော့ကုညီတဲ့မကူညီတဲ့ဆိုတာကတော့ကအဖွဲ့ချင်းနေနဲ့တော့လည်းကောင်းညီတော်မမိတ်သားမော်တော့လည်းကောင်းဆွေးနွေးတိုင်ပင်လှုပ်ဆောင်သွားဖို့ရှိပါတယ်။
အေအေအဖွဲ့နဲ့အလို့သဘောတွေးဆုံလို့ကြောင်း NUG ဘက်ကမကြခင်ကပဲကန့်လန့်ထားပါတယ်။ AU ဘက်ကတော့တွေးမတွေးကိုမဆုံးဖြတ်ရသေးဘူးလို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာတုံ့ပြန်သွားပါတယ်။ AU အနေနဲ့ရခိုင်ပြည်နယ်အရေးကိုရှေ့တန်းတင်တဲ့ရခိတလမ်းစဉ်ကိုသွားနေတာခရီးတစ်ဝက်ရောက်နေပြီဖြစ်တဲ့အတွက်တခြားသောကိစ္စတွေမှာပါဝင်ဖို့မရှိဘူးလို့ AU အဖွဲ့ပြောခွင့်ရခိုင်တုခကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒါပေမဲ့လည်းစစ်အာဏာရှင်အမြင့်ပြည့်ရေးလှုပ်ဆောင်နေကြသူတွေကိုကိုကျင်းစာတလို့အတိအမှတ်လည်းပြုတယ်လို့သူကပြောကြားသွားခဲ့ပါတယ်ခင်ဗျာ။